ချနိုင်ငံဘန်ကောက်မြို့အနီးထပ်ခံနယ်မြေမှာရှိတဲ့ပင်လယ်ဇာနဲ့တူနာ50ရုံကအလုရှင်တွေကအလုသမားအခွင့်အရေးချုပ်ပေါက်တယ်ဆိုပြီးစောရကတက်တဲ့အလုသမားတချို့ကိုအလုရှင်ကကိုတိလက်ရောက်ရိုက်နှက်ခဲ့တဲ့အတွက်တချို့ဆေးရုံတဲ့ကုသမှုခံယူနေရပါတယ်အလုသမားတွေရဲ့တိုင်ကြားမှုကြောင့်ဒီပြဿနာကိုထိုင်းစစ်တပ်ကပါဝင်ရောက်ဖြေရှင်းပေးခဲ့ရပါတယ်မြန်မာအလုသမားတွေရဲ့နိုင်ငံကူးလက်မှတ်တွေအလုသမားအထောက်အထားလက်မှတ်တွေကိုတင်ဆက်တာအပါအဝင်အလုသမားအခွင့်အရေးချုပ်ဖောက်မှုတွေကြောင့်အလုရှင်နဲ့အလုသမားတွေကြားရိုက်နှက်မှုတွေဖြစ်တဲ့အကြောင်းထိုင်းချေဆက်တင်တော်မှအေးအေးမှာကတင်ပြပို့ထားပါတယ
်မြန်မာရွှေပြောင်းလူသမား900ကျော်လောက်အလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့အနီးထပ်ခံနေမြေမှာရှိတဲ့ပင်လယ်အစားအစာတွေထုတ်လုပ်တဲ့တူနာ50ရုံမှာအလုပ်သမားတွေဟာ10နာရီလောက်အလုပ်လုပ်ကြရပေမဲ့အချိန်ပိုကြီးမရသလိုသူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားစာအုပ်တွေနိုင်ငံကူးလက်မှတ်တွေကိုပါအလုပ်ရှင်ကသိရှိထားတာဖြစ်ပါတယ်ဒီကိစ္စတွေကိုညှိနှိုင်းဖြေရှင်းပေးဖို့အလုပ်သမားတွေကတောင်းဆိုကြရမှာအလုပ်ရှင်နဲ့အလုပ်သမားကြားမှာရိုင်းနှက်မှုတွေဖြစ်တဲ့အထိပြဿနာတက်ခဲ့ရတာဖြစ်ပါတယ်။ဒါကြောင့်အလုပ်သမားတချို့ကအလုပ်သမားရဲ့ကိစ္စတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ထံကိုဖတ်ပေးလာခဲ့ပြီးအကူအညီတောင်းဆိုခဲ့ပါတယ်။ဒီဇင်ဘာလ4ရက်နေ့ကတော့ထိုင်းစစ်တပ်နဲ့အတူထိုင်းနိုင်ငံကအလုပ်သမားရေးဆောင်ရွက်နေတဲ့ဌာနဆိုင်ရာတွေပူးပေါင်းပြီးဖြေရှင်းပေးကြရကြောင်း AAC အဖွဲ့ရဲ့ဥက္ကဋ္ဌဦးခန့်ကြီးကပြောပြပါတယ်။
ငါစစ်တာရောဟုတ်ကဲ့သူကပင်လယ်စားစာလုပ်ငန်းပေါ့ဗျာ။ဆိုတော့လုံသမားရခိုင်လူမျိုးကြီးက900ကျော်လောက်ရှိတယ်။ပုံပမာကတော့100လောက်ရှိတယ်။အဲ့ဒီမှာတရားနေစပြီးတော့အချင်းဖြစ်သွားတာလေဆိုတော့စာအုပ်တွေသိမ်းထားရကနေပြီးတော့သူတို့ကသတင်းပို့တယ်။သတင်းပို့တဲ့အချိန်မှာဒီစာအုပ်တွေကျွန်တော်တို့မသိမ်းထားပါနဲ့ဆိုပြောတယ်။အမူအယူလုပ်သားတွေကလည်း180လောက်ရှိတယ်။အဲ့တော့သတင်းပို့တာကိုစက်ရုံတစ်ခေကသာမမပြောဘဲနဲ့တူတားနေပြီးတော့ချိန်ချောက်တာပေါ့။ချိန်ချောက်ပြီးတနက်တင်နဲ့ဖြစ်ကြရတယ်ဘာမှဖြစ်လို့ရောက်လာတာပမာလေး9ယောက်ကိုလည်းပိုင်းလိုက်လိုက်တော့အဲ့မှလေးကလေးတိုင်းစစ်တပ်ကိုသွားတိုင်းခိုင်းစစ်တပ်တိုင်းအနေစားပြီးကျွန်တော်တို့ရုံးထွက်ပြီးလာတော့အဲ့တိုင်းစစ်တပ်ကနေပြီးတော့တို့ခေါ်ပြီးတော့မင်းရဲ့အရာရဲစခန်းကအစီအလေးလောက်တာပေါ့
ဒီဇင်ဘာလ9ရက်နေ့မှာတော့အလုပ်သမားတွေစီကနေသိသိထားတဲ့နိုင်ငံကူးလက်မှတ်တွေနဲ့မိသူမိဘဖြစ်ကြောင်းတပ်တွေကစာအုပ်တွေဖြစ်တဲ့ CI စာအုပ်တွေကိုအလုပ်ရှင်ဘက်ကပြန်ပေးခဲ့တယ်လို့ဆိုပါတယ်
ပထမဆုံးသူတို့ရဲ့ဒီတိုင်းဝင်ထောက်သားတွေကိုသိမ်းထားတယ်။ဒီနေ့ကိုအလုပ်ဆယ်နာရီခိုင်းတာကိုတဝါကအပြေမပေးဘူး။ဒီရန်စာအုပ်တွေရဲ့အမုံစာအုပ်တွေကိုပြန်ပေးတယ်။တတိသိမ်းလာတာတတိကိုယ်တိုင်ညာသူ့ကိုခေါ်ပြီးတော့ချင်းပြီးတော့တတိကသူ့မားလေးလိုဝင်ခင်းတယ်။ဒီနေ့ကိုစတုံးရဲ့မပြရတဲ့သူကလိုဝင်ခင်းတယ်။အလုပ်သမားတွေကိုအချိန်အများကြီးခိုင်းတာလည်းသူကဝင်ခင်းတယ်။အလုပ်သမားတွေချိန်ချောက်တာပေါ့နော်။မဟုတ်ပါဘူးသူကငင်းတာပေါ့နော်။ဒါပေမဲ့အလုပ်သမားတယောက်ကတန်ရန်ရသွားတယ်။အလုပ်သမားတယောက်ကထပြောတာပေါ့။ကျွန်တော်ဒီမှာ plate ဒီပါတက်ပြီးရှိရဆိုရင် plate ပါညို့ဆိုကြတော့
အဲ့ဒီစက်ရုံမှာခိုင်းဥပဒေပါအလုတ်ပရက်တွေမှာအလုတ်ခိုင်းစီတာတွေရှိနေပြီးကျမ်းမာရေးဖွင့်ယူတဲ့အလုတ်သမားတွေကိုနေစားကဖြတ်တောက်တာတွေလုပ်ခဲ့တယ်ဆိုပြီးအလုတ်သမားတွေကဆိုပါတယ်လက်ရှိမှာတော့သူတို့ကိုအချင်းပိုခိုင်းစီထားတဲ့အတွက်လောက်အကနှစ်နာမှုတွေရဖို့ဥပဒေတိုင်းတရားဆက်ဆုံမှုတွေလုပ်သွားမယ်လို့လည်းအလုတ်သမားတွေကတော့ပြောပါတယ်ခိုင်းနိုင်ငံမှာမြန်မာလူသမားသုံးပန်းထက်မနည်းရှိပြီးတရားဝင်လာတဲ့အလုပ်သမားတွေကတော့ထိုင်းနိုင်ငံရဲ့ဥပဒေပေါ်အခွင့်အရေးတွေရဖို့အတွက်တောင်းဆိုခဲ့ကြတာပါဒီကိစ္စနဲ့ပတ်သက်လို့အလုပ်သမားကာကွယ်ရေးယုံကြည်အလုပ်ရှင်အလုပ်သမားဖြန့်ဖြေးရေးယုံကြည်ကနေဒီအလုပ်သမားတွေနစ်နာမှုတွေအတွက်ဖြေရှင်းပေးသွားမယ်လို့လည်းသိရပါတယ်ရှင်